mai jono khmao so ba ni kaung ya la ma
okay kaung ma le
tamra in wa su ni bwe chaung pyo paung khmya
ho so de ga bai su ni bwe so ba ma pyo sia ma shi ba u
okay ma ni ga ro di tamra yong ba ga pyo da ro di su ni bwe ma a pye kha ya sai ne yue ga bwe kai sa lu pyo de hout ba da la khmya
အဲ့တော့သူတို့ပေးထားတဲ့ဟိုကောင်းစင်နေပေါ့နော်ဆွေးနွေးဖို့ဟာဒီအခု business ဆက်စေးသဘောတူညီချက်အရေးကပေါ်များချောချုံငုံငွေဖြစ်ရေးပေါ့နော်အဲ့အဲ့ဒီဟာလေးကောင်းစင်နေနဲ့ဆွေးနွေးဖို့ပေးထားတာပ
ါဟုတ်ကဲ့ဖွဲ့စည်းပုံပြင်ဆင်ရေးကဘာများထူပါလဲခင်ဗျအ
ဲ့ဒီဟာကောင်းစင်နေမှာမပါပါဘူ
းဩအမအမြင်ရဆိုဒီနေ့ဆွေးနွေးဖို့ရအောင်ဘယ်လိုအကျိုးရှိလဲခင်ဗ
ျဒါလေးလူရဲ့လူသူတို့ပြင်ပြနေရောပြင်ပြကြတာပေါ့ပြင်ပြနိုင်တဲ့အခွင့်အရေးရတာပေါ့
လာမယ့်ဆယ်ရက်နေ့မှာဒီ6ဦးဆွေးနွေးပွဲပြုလုပ်မယ်လို့ပြောတယ်အဲ့ဒါနဲ့ပတ်သက်လို့အမှအခုဘယ်လိုများမြင်ပါသလဲခင်ဗျအဲ
့ဒါကတော့မဆွေးနွေးရမလုပ်ခင်မှာတော့ဘယ်လိုများမြင်လဲပြောတော့ခက်ပါတယ်ဒါပေမဲ့ဒီဟာကတော့ဝန်တာကပေါ့အစရေကလည်းပဲဒီ6ဦးတွေ့ဆုံခံနေဟာကိုလွတ်တော်ကလည်းတင်ခဲ့တာဖြစ်တယ်မွားတို့ကလည်းအစရေကဒီဟာကိုလူလာခဲ့တာဖြစ်တယ်ဆိုတော့ဒီလိုဖြစ်မြောက်စာကိုကျေးဇူးပါတယ
်အမနဲ့ Mrs. Nancy Pelosi တို့ပြီးခဲ့တဲ့ရက်ပိုင်းဆွေးနွေးပွဲရဲ့အကြောင်းသိပေးရစီခင်ဗ
ျမြန်မာနိုင်ငံအခြေအနေကိုမေးတာပေါ့နော်ဘယ်လိုအခြေအနေတွေရှိလဲအဘလောက်တူတဲ့မှုရှိလဲရွေးကောက်ပွဲနဲ့ပတ်သက်လို့ခါတိုင်းလိုပါပဲနိုင်ငံရေးအခြေအနေကိုမေးတာ
ဟုတ်ကဲ့ Writers သတင်းဌာနနဲ့ဒီအပိုင်းတွေ့ဆိုအောင်မှာ American အစိုးရကမြန်မာအစိုးရကိုအားပေးဆက်ဆံတဲ့အတွက်မြန်မာအစိုးရကပြောင်းလဲရေးတကိုပို့ပြီးလှုပ်ဆောင်လာသလားဒါမှမဟုတ်မြန်မာအစိုးရအနေနဲ့ American အစိုးရကတော့ငါတို့ကိုကျေနပ်နေပြီငါတို့ဒီတဲ့ပို့ပြီးလှုပ်ဆောင်မှုမလိုတော့ဘူးဆိုတဲ့အမြင်ကိုပေါ်ပေါက်စေသလားဆိုတာအမမေကွန်းထုတ်လို့ပါတယ်လို့ပြောခဲ့တယ်လို့ကျွန်တော်ကြားပါတယ်လက်ရှိအမေရိကန်အစိုးရရဲ့မြန်မာပြည်ဆိုင်ရာမူဝါဒတွေမှားနေပြီလားခင်ဗျာ
။ဒါတော့အမေရိကန်အစိုးရတွေမဟုတ်ပါဘူး။နောက်နိုင်ငံတော်တော်များများတော့မျှော်လင့်ခြင်းနဲ့ပေါ့နော်။သိကြတော့အကောင်းဖြစ်စေခြင်းနဲ့။ဒါမှခန့်ခါပြောစလို့ပေါ့။အားလုံးပျော်ပျော်ရွှင်ရွှင်ပြီးဆုံးသွားပါဟဲ့ဆိုတာမျိုး Happily Ever After ပေါ့နော်။သိဖြစ်စေခြင်းနဲ့။အဲမှအမြဲပဲပြောတာဖြစ်စေခြင်းယုံနဲ့မဖြစ်ဘူး။အခြေအနေကိုမှန်မှန်ကန်ကန်သုံးသပ်နိုင်မှအခြေအနေကိုအဖြစ်ဖြစ်တိုင်းမြင်နိုင်မှတကယ်ကူညီရရောက်တယ်ဆိုတော့အဲ့ဒါကိုငါမကြာခဏထောက်ပြပါမယ်။2012ခရီးကငါပြောနေတာပဲ။ A bit of healthy skepticism ပေါ့နော်။အဲ့ဒါကိုနိုင်ငံတော်သတင်းစာတခုကဘယ်လိုလဲမသိဘူးလို့ပြောလိုက်တာဘာသာပြန်လိုက်တာတော်တော်ကိုအဓိပ္ပာယ်ရဲ့တမျိုးဖြစ်သွားတယ်။ Healthy skepticism ဆိုတာဟာကောင်းမွန်တဲ့တန်တရားရှိရမယ်ပေါ့။တချို့ကိစ္စတွေကိုပုံပြီးတော့ယုံလို့မဖြစ်ဘူး။ရှိတဲ့ရှိတဲ့တန်တရားရှိရမယ်ဆိုတဲ့သဘောကိုပြောပါတာပါ။အ
ဲ့ဒါဆိုရင်လက်ရှိအမေရိကန်စူရမူဝါဒကိုမားနေပြီလို့အမပြောနိုင်လား
ဘူဝါဒမားနေပြီလို့ပြောတာတဲ့အကောင့်မြင်တဲ့နေရာမှာသိပြီးတော့အကောင့်ကိုမြင်ကျင်လို့နေပေါ့နော်တကယ်အဖြစ်ကိုအဖြစ်တိုင်းမမြင်နဲ့သူတို့အသုံးထုံးပြောရလို့ရှိလို့ရှိရင်တော့ပိုင်းအောင်မျက်မှန်ကနေပြီးတော့ကြည့်ပြီးမြင်နေအလုံးအပိုင်းအောင်အယောင်ကြီးနေလှလှပပဖြစ်နေအောင်အဲ့လိုမြင်နေလို့ဒီလိုပဲပြောရမှာ
ဟုတ်ကဲ့သမရဦးသိန်းစိန်အပေါ်2012ခုနှစ်ကအမရဲ့အမြင်နဲ့အခုအမြင်ကွာခြားသွားသလားခင်ဗျာ
ဒါတော့ကွာချားမှာပေါ့အမြင်အမြင်တွေကမကွာမချားမှရှိနေတယ်ဆိုလို့ရှိရင်အခြေအနေတွေကမပြောင်းမလဲရှိနေတယ်ဆိုတဲ့သဘောဖြစ်သွားမှာ
ဟုတ်ကဲ့အဲ့ဒီတည်းမှာယူသားမှုဆက်စကလုံးတစ်လုံးကျွန်တော်ကြားလိုက်တယ်အဲ့ဒါအမဘာလို့ဆိုလိုတာလဲခင်ဗျအ
ဲ့ဒါမှပြောရဖို့ပါသူတို့ကမေးတာပါသူတို့ကမေးတာပါအမကပြောတယ်ပေါ့နော်အရင်တုန်းကခြင်းတော့ယူသားမှုမရှိဘူးဆိုတော့အဲ့တော့ကဘယ်တော့မှပြောလေလို့အမဟုတ်အရင်တုန်းကမကပြောတယ်ပေါ့အင်တာမှာယူသားတယ်အခုတော့ဒီလိုရဲ့ယူမေးလားဆိုတော့အရင်ကကမကဘယ်တော့မှပါပြောလို့ဆိုတိတိကျကျပြောပါဆိုတော့လည်းသူတို့မပြောနိုင်ပါဘူ
းလက်ရှိသမရဦးသိန်းစိန်ကိုဘလို့မြန်မာတလဲလို့ပြောမယ်ဆိုရင်ဘလို့သုံးသပ်မလဲခင်ဗျာ
ဒီ6ဦးဆွေးနွေးပွဲတွေစပြီးတော့အဲ့ဒီဟာတွေတိုးတက်တဲ့အပေါ်မှာအခြေခံပြီးတော့မှပြောမယ်ကိုခမောင်းဆိုရ
ေဩဟုတ်ကဲ့ခင်ဗျာ
အခုတော့ပြောဖို့နည်းနည်းစောပါသေးတယ
်တန်းတမိုက်ဟိုအမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စကအခြေအနေဘလို့ရှိတယ်လဲခင်ဗျာ
အခုပြည်သူကတော့ပြီးသွားပြီအမျိုးသားလွတ်တော်ဘက်ကိုပြန်ပေးထားတယ်အမျိုးသားလွတ်တော်ကနေပြီးတော့အပြည်သူကတင်ဆင်ချက်တွေကိုသဘောတူလားမတူလားဆိုတာကသူကစုဖြတ်အောင်မယ်သဘောတူရယ်ဆိုလို့ရှိရင်လည်းဒါအားလုံးအတူတူမယ်ပေါ့သဘောမတူဘူးဆိုတော့တစ်ခါပြည်ထောင်စုမှာပြန်ပြီးတော့ဒီကိစ္စကိုဆွေးနွေးရမယ်ပေါ့အဲ့ဒါနဲ့လည်းမပြီးသေးဘူးပြည်ထောင်စုကသဘောတူပြီးလို့ရှိလို့ရှိရင်လည်းပြည်ထောင်စုအစိုးရကပို့ရမယ်အဲ့တော့အဲ့ဒီတစ်ခါသမရရဲ့သဘောထားမှတ်ချက်တွေနဲ့ပြန်လာမယ်ပြန်လာပြီးတော့အဲ့ဒီဟာတွေပေါ်မှာအခြေခံပြီးတော့ပြည်ထောင်စုကနောက်ဆုံးအကြည့်ကြီးချက်လောက်ပါမှာပေါ့တင်ဆင်တာတွေပြည်ပြီးတော့
ဟုတ်ကဲ့အဲ့တော့ပြည်သူလွတ်တော်ရဲ့အခုနောက်ဆုံးဆွေးနွေးဆုံးဖြတ်ချက်တွေကိုအမသဘောကျလားခင်ဗျာ
မမသဘောတူပါလေအားလုံးတစ်ခုချင်းတစ်ခုချင်းဟိုမတို့ပဲဆုံးဖြတ်တာမဟုတ်ဘူးလေဒါပေမဲ့အားလုံးဒါပါဝင်ပြီးတော့လုပ်ကြတာပါဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းပါတယ်စိတ်ဝင်စားတဲ့ကိုယ်စားလှယ်တွေပေါ့ပညာရေးနှစ်ပြင်ကော်မတီဝင်နေတဲ့ပြင်ပါတာမဟုတ်ပါဘူးတခြားစိတ်ပါဝင်စားတဲ့ကိုယ်စားလှယ်တွေလည်းပါလာပါတယ်ဟိုကျမတော်သားကိုယ်စားလှယ်တွေလည်းပါတယ်မတို့ဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းပါတယ်တခြား ရခိုင်ဖွံ့ဖြိုးရေးအဖွဲ့အစည်းတခြားပါတီကကိုယ်စားလှယ်တွေလည်းပါကြပါတယ်စိတ်ဝင်စားတဲ့လူတွေသွားပြီးတော့ဒီမြေချမ်းကိုတပိုက်ချင်းတပိုက်ချင်းဆွေးနွေးရဲဒီဝေးတွေမှာဝင်ပြောပါပါတယ်အလုံးကဝင်ပါပိုင်ဝင်ရှိပါတယ်အဲ့တော့ငါကတစ်ခုလုံးတော့အစအဆုံးတော့မဟုတ်ဘူးတချို့အချိန်တွေမှာတော့တခြားချင်းထားတဲ့အလုပ်တွေပါရှိလို့မနေနိုင်ဘူးဒါပေမဲ့သုံးရစလုံးတော့သွားပါတယ်တနည်းကုန်တနည်းကုန်တော့မဟုတ်ဘူးပေါ့နော
်ဟုတ်ကဲ့အဲ့ပညာရေးအသုံးစိတ်20ရာခိုင်နှုန်းအထိတိုးတယ်လို့ဆုံးဖြတ်ချက်တော့ကျွန်တော်ကြားလိုက်ပါတယ်ခင်ဗျာတိုးတယ်
တိုးသွားမယ်ဆိုတဲ့သဘောပါဒါလုံနိုင်ကြီးလည်းရှိရမယ်လေဥပဒေဆိုတာလုံနိုင်ကြီးရှိရမယ်ကိုလုံချင်တာကြီးပဲထည့်လို့မရဘူးဒါတော့မျောမှန်းချက်ပေါ့မျောမှန်းချက်ကတတ်တတ်ပေါ့ဥပဒေကတော့ဖြစ်မြောက်အောင်လုပ်နိုင်အောင်ပါဘူ
းမိုက်ဒီတာဝတီထောင်မှာဖမ်းဆီးခံနေရတဲ့ចောင်းသားတွေသူတို့အားပေးကူညီခဲ့တဲ့သူတွေလည်းပါတာပေါ့လေတက်ဆိုင်ရာအာဏာပိုင်ကရဲ့သူတို့ဘောလက်အေးအယူနေပုံတွေကိုအမဘယ်လိုမြင်လဲခင်ဗျာ
အဲ့ဒီဟာကြီးကတော့အသေးစိတ်ကမသိသေးဘူးခေါ်ပါသူတို့အသေးစိတ်သိလားတယောက်ချင်းတယောက်ချင်းတယ်လို့ဂိုင်တွယ်လဲဆိုတာ
အသေးစိတ်တော့မသိဘူးဒါပေမဲ့ចောင်းသားမိဘတွေပြောကြတာတော့သူတို့ဥမိုင်းမင်းခလေးတင်လွတ်လပ်လပ်မတွေ့ရတာတို့ចောင်းသားလေးတို့လက်ထိတ်တွေခတ်ထားတဲ့ကိစ္စပေါ်မကျေနပ်မှုတို့အဲ့ရမျိုးတွေတော့ကြားနေရတော့မှနောက်ပြီးចောင်းသားတွေကိုဖမ်းဆီးပြီးဒီလိုအမကမပေးပဲထားတာမျိုးတွေပေါ့ဒီလိုရေဘူကအမြင်တွေကတော့မိဘတွေကမကျေနပ်ကြဘူးပေါ့မှာ
ဒါရောဟိုတရားဥပဒေစိုးမိုးနေဆိုင်နေလေမတို့ဥပဒေအထောက်အကူအဖွဲ့ကတော့ကူညီဖို့အဆင်ပြေမယ်မတို့ဟာဒီလိုမတရားတဲ့ကိစ္စတွေကိုရင်ဆိုင်ခဲ့ရတာဆိုတာကိုခမောင်းဆိုလည်းသိတဲ့အတိုင်းပဲအဖွဲ့ချုပ်ကဆိုရင်အနှစ်25နှစ်ကျော်ဒီလိုပဲရင်ဆိုင်ခဲ့ရတာပဲမတို့ကဖန်တိုင်းဖန်တိုင်းဖန်သွားတယ်ဘယ်လိုဖန်ခေါ်ပါမှမသိဘူးလိုက်ပြီးရှာတယ်နောက်ပြီးတော့သွားပြီးတော့တွေ့ဖို့အင်တန်ခက်တယ်ရှင်းနေနဲ့တွေ့ဖို့ခက်တယ်စသဖြင့်စသဖြင့်ဒါကိုခမောင်းဆိုတာလည်းသိပြီးသားပဲဒီအခက်ခဲတွေကိုမတို့အများကြီးတွေ့ဆုံခဲ့ရတယ်အများကြီးကြော်ဆွားခဲ့ရတယ်ဒါကြောင့်မလို့မတို့ရဲ့ဥပဒေအထောက်အကူအဖွဲ့ကအကူအညီလိုချင်တဲ့ပြည်သူတွေဆိုလို့ရှိရင်အမြဲပဲအကူအညီပေးပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့လည်းအကူအညီလိုချင်လို့ရှိလို့ရှိရင်ဥပဒေအထောက်အကူအဖွဲ့ကအကူအညီကိုအချက်မြင့်ပါပဲ
ဟုတ်ကဲ့ခင်ဗျဒီတစ်ပိုင်းမှာဗြိတိန်နဲ့ဩစတြေးလျကတက္ကသိုလ်ကျောင်းသားတွေနဲ့မြန်မာတက္ကသိုလ်ကျောင်းသားတွေတွေ့ဆုံခဲ့တဲ့အမရဲ့အကူအညီစီစဉ်ပေးမှုကြောင့်လို့ကျွန်တော်သိရပါတယ်အဲ့ဒီတွေ့ဆုံပွဲတွေကအတော့အကျိုးဖြစ်ထွန်းပါသလား
လူတော်ဖိတ်ပြီးတော့ကျောင်းသားတွေဟိုနဲ့တူတူပေါ့နော်ဟိုအဲ့ဒီကျောင်းသားတွေရောဒီကအရှင်ကျောင်းသားတွေရောနဲ့မတွေ့ရပါဘူး။ဒါပေမဲ့အဲ့ဒီတုန်းကလည်းမမတခြားအလုပ်ရှိလို့တော့ရှောက်တော့သူတို့နဲ့တူတူမရှိခဲ့ပါဘူး။အဲ့ပထမပိုင်းနဲ့နောက်ဆုံးပိုင်းမှာရှိခဲ့တယ်။အဲ့တော့ပါဝင်ပတ်သက်တဲ့ကျောင်းသားတွေကိုမေးမှပဲအဖြေရမှာပါ။ဘာဖြစ်လို့ဒီလူတော်မှလာကခဏပါ။အဲ့သူရန်ကုန်သွားတယ်၊ရန်ကုန်ကနေပြီးတော့ခွေးသွားတယ်၊မန္တလေးသွားတယ်။ဆိုတော့သူတို့ကြည်ကြည်ပြတ်ပြတ်တွေ့ဆုံတာပါ။နောက်ပြီးတော့ကျောင်းသားတွေတော်တော်များများနဲ့တချို့နေရာတွေမှာဆိုရင်ဒီငါးဆယ်လောက်နဲ့တွေ့ဆုံတယ်လို့ပြောတယ်။အဲ့ဒါရဲ့ထက်မှမတစ်ခုမှမပါခဲ့ဘူး။ဒီမှာဒီမှာပဲနေပြည်တော်မှာပဲခဏတွေ့ခဲ့ရတာပါ။မမကဒီလိုလုပ်ပေးတယ်ဆိုတာအကြောင်းသားတွေကိုယ်တိုင်တခြားဒုတိယနိုင်ငံတွေမှာပညာရေးနဲ့ပတ်သက်လို့ဘယ်လိုရှိလဲ၊တက္ကသိုလ်ပညာရေးနဲ့ပတ်သက်လို့ဘယ်လိုရှိလဲ။အကြောင်းသားတွေရဲ့အသိအမြင်ပို့ပြီးတော့ကျွေးဝါနိုင်အောင်လို့ကျွန်တော်တို့အကြောင်းသားတွေကဟိုသင်လို့လွယ်ပါတယ်။ဘ ഹു တုတ္တယူတတ်တယ်။ဒါကြောင့်မလို့ဒီလိုဘ ഹു တုတ္တများများရလို့ရှိလို့ရှိလို့ရှင်ကလေးတွေအတွက်လည်းကောင်းတယ်နိုင်ငံအတွက်လည်းကောင်းတယ်ဆိုပြီးတော့အဲ့ဒါကြောင့်ပြင်ဆင်ပေးတာပ
ါဟုတ်ကဲ့ခင်ဗျာအမကြားလိုက်မှပါဒီအပိုင်းမှာဒီထိုင်းနိုင်ငံကတဆင့်လူကုန်ကူးသူတွေရောင်းစားခံရလို့ထိုင်းငါးဖမ်းလေတွေမှာမတရားခိုင်းစင်ခံရနောက်တစ်ခါတချို့လဲအင်ဒိုနီးရှားကျွန်းတွန်းတောင်ရောက်သွားပြီးအကျဉ်းသမားတွေအဖြစ်နေရတဲ့တရင်တွေပေါ့ခင်ဗျာဒီလိုဆင်းရဲဒုက္ခရောက်လို့ထွက်ပေါက်ရှာရာကနေပိုပြီးဒုက္ခဆင်းရဲရောက်သွားတဲ့ပြဿနာတွေရဲ့အကြောင်းခံတွေကိုအမဘယ်လိုများသုံးသပ်ပါသလဲခင်ဗျာ
အဲ့ဒီကြောင့်ကလေဒီနိုင်ငံကဆင်းရဲလို့ပေါ့ကိုယ်နိုင်ငံမှာကိုယ်အလုပ်ရှိနိုင်လို့ရှင်တခြားနိုင်ငံမှာဘယ်လိုသွားပြီးဒုက္ခခံမှာလဲတခြားနိုင်ငံမှာပို့ပြီးတော့အခြေအနေကောင်းလို့ဥပမာဆိုလို့ရှင်တကယ်ကိုအဆင်ပြေပြေအလုပ်ကြီးတွေပါရရလို့သွားဆိုတာတမျိုးပေါ့အခုကတော့မတော်နိုင်ငံကတော့ဟလာအခြေခံအလုပ်သမားတွေကလည်းသွားပြီးတော့နိုင်ငံခြားမှာအလုပ်လုပ်ရတယ်အင်မတန်တော်တဲ့ပညာရှင်ကြီးတွေလည်းနိုင်ငံခြားမှာသွားပြီးတော့အလုပ်လုပ်ကြတာရှိတယ်အဲ့တော့မတော်နိုင်ငံရဲ့အခြေအနေကိုပြုတ်ပြေမှုတို့တာပေါ့အဲ့ဒီတော့မှကိုယ်နိုင်ငံလူနိုင်ငံသားတွေကမသွားချင်မဲနဲ့စားဝတ်နေရေးအတွက်ဘဝရည်ရည်ရေးအတွက်ထွက်သွားရဲဆိုတဲ့ဟာမျိုးတွေမဖြစ်အောင်ပေါ့
ဟုတ်ကဲ့မိုင်လာမဲ့တင်းကြံမှာဗာရီများအစီအစဉ်ရှိပါလေခင်ဗျာ
တင်းကြံမှာဆိုလို့ရှင်အင်းရှင်းတဲ့အလုပ်လုပ်ရမှာပေါ့စားဖတ်တဲ့အလုပ်ပေါ့အလုပ်တွေးတွေပေါ့ရန်ကုန်အိမ်မှာဆိုလို့ရှင်ဒီနေ့ပြည်တော်ရောက်လို့ရှိလို့ရှင်ရပစ်ထားတာ
ဟုတ်ကဲ့လာမဲ့မြန်မာနှစ်သက်အတွက်မြန်မာပြည်သူပြည်သားတွေကိုစကားလက်ဆောင်တစ်ခုလောက်ပါပါလားခင်ဗျာ
ဒီတိုင်းတိုင်းပြောလာရင်ဟောပြန်ပြောရမှာပဲကိုလိုချင်တဲ့ပန်းတိုင်းရောက်အောင်ဆိုတော့ကိုယ်တိုင်ကြိုးစားရမယ်ကိုပါဝင်ရမယ်ကိုတယောက်ထဲလို့ရမယ်လို့ပြောတာမဟုတ်ပါဘူးတခြားစိတ်ကြည့်သဘောတူပေါ့နော်ကိုနိုင်ငံကိုသုတ္တဆေချင်တဲ့ပုဂ္ဂိုလ်ရင်းနဲ့တက်တွဲပြီးတော့လို့ရမယ်စင်စင်တုံတရားနဲ့လို့ရမယ်ဒီနေ့ဆိုရင်လည်းအဘာမျှော်လင့်ထားလဲအဲ့တော့ဟိုကအမြဲပဲပြောရတယ်လို့ မျောလင်းယုံเนี่ยမရဘူးစူးစမ်းမှရမှာမျောလင်းယုံဆိုတာကအိမ်မက်အပေါ်ပဲပျောက်သွားနိုင်တယ်ဒီမျောလင်းချက်ကိုအကောင့်ထဲပေါ်ဖို့ဆိုတာစူးစမ်းရမယ်အားထုတ်ရမယ်ပြန်မှခံရမယ်ပေါ့ဒါပေမဲ့လည်းမတို့ပြည်ပြည်သူတွေကလည်းတော်တော်လေးပြန်မှနေပြီဆိုတော့ပြန်မှခံရမယ်လို့ပြောရတာအားနာတယ်ဒါပေမဲ့ဆက်ပြီးစူးစမ်းကြရမှာပဲ
ဟုတ်ကဲ့ကောင်းပါခင်ဗျာ